Asia Times Online သတင်း website မှာအင်္ဂါနေ့ကဖော်ပြခဲ့တဲ့မြန်မာနိုင်ငံရဲ့မအောင်မြင်တဲ့အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုဆိုတဲ့ဆောင်းပါးဟာမြန်မာအတိုက်ခံနေကြမှာအတော်လေးလှုပ်လှုပ်ရွရွဖြစ်သွားစေပါတယ်။အာရှဒေသတွင်နိုင်ငံရေးလည်လာသူနဲ့အလွတ်သတင်းတောက်တူလို့ဆိုတဲ့ Norman Robert Spear အမေရိကန်ဆောင်းပါးရှင်ကမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်အပါအဝင်အတိုက်ခံတွေရှည်တန်းတင်ကျင့်သုံးနေကြတဲ့အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုမဟာဗျူဟာဟာအနှစ်20အတွင်းလုံးလုံးအရာမတင်ခဲ့ပါဘူးလို့ဆိုပါတယ်။အတိုက်ခံတွေရဲ့အကြမ်းမဖက်လှုပ်ရှားမှုဟာမြန်မာစစ်တပ်နဲ့စစ်တပ်နောက်လိုက်စွန့်အားရှင်လိုအဖွဲ့အစည်းတွေကိုပိုပြီးအထင်ရဲလာစေခဲ့တယ်လို့လည်းထောက်ပြထားပါဗျ။မြန်မာအတိုက်ခံတွေအနေနဲ့ဘက်ပေါင်းစုံရသမျှနီလန်းပေါင်းစုံတုံးပြီးမဆောင်ရွက်နိုင်သမျှကတော့ဒီမိုကရေစီနိုင်ငံရေးအပြောင်းအလဲတွေပေါ်လာဖို့မလွယ်ပါဘူးလို့လည်းသူကသုံးသပ်ထားပါဗျ။ဒီဆောင်းပါးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလည်လာသူတူဦးဖြစ်တဲ့ဦးဘူဘူကျော်ငိမ့်နဲ့ကျွန်တော်ဆွေးနွေးထားပါဗျ။
ကျွန်တော်ကတော့ဒီလောက်ကြီးတော့ပြင်းပြထန်ထန်မပြောချင်ဘူးပေါ့နော်။မအောင်မြင်ဘူးဆိုတဲ့နေရာမှာဟိုအောင်ဝင်ကွေမကြတာလေးတွေရှိတာတော့အမှန်ပဲဒါတော့ကျွန်တော်လည်းညင်လို့မရဘူးဆိုလိုချင်တာကအာဥပမာဒေါ်စုက non violence တိခေါ်တဲ့အကြမ်းဖက်မှု policy ကိုသူကျင့်သုံးနေပေါ့နော်ဝင်ချိုးချိုးဦးနူဟာလည်းသူတို့တော်လိုင်းရေးလို့ဆိုရင်သူတဲ့အကြမ်းဖက်တဲ့လူတယောက်ပဲပေါ့နော်ဒါဒီဟာကိုသူကရုံးကြီးကြီးကင်မြဲထားတာပဲသို့တော့သူနဲ့ပဝန်းကျင်မှာရှိနေတဲ့ဘ ෝජ ော့အောင်ဆန်းတို့နော်ကျွန်တော်တို့ဟိုတကင်တန်းတို့တကင်ဆိုးတို့ဦးကျော်ညင်တို့ဟာလွတ်လပ်ရေးကိုဘာနည်းနဲ့ပဲဖြစ်ဖြစ်ရတဲ့နည်းနဲ့တိုက်မယ်ဆိုတဲ့စိတ်ဓာတ်နဲ့သူတို့ကရှိနေတဲ့အတွက်ဒီလိုအငြင်းမတူးတဲ့လူတွေအားလုံးပေါင်းပြီးတော့စုတဲ့အခါကျတော့အောင်မြင်မှုရတယ်ဒီခေတ်မှာကျတော့ဘာလာဖြစ်လဲဆိုတော့ဒေါ်စုကအကြမ်းမဖက်တဲ့ဟာလို့ယူဆလိုက်တယ်တဲ့ဒီပိုင်းနဲ့အားလုံးကလုတ်တင်လုတ်ထိုက်တာတွေကိုမလုပ်ကြတော့ဘူးသူတို့ပြင်မှာရှိနေတဲ့လူတွေပေါ့နော်အပြင်မှာရှိနေတဲ့လူတွေကလုတ်တင်လုတ်ထိုက်တာကိုမလုပ်တော့ဘဲနဲ့ဒေါ်စုကိုဒေါ်စုရဲ့တတိကြောင့်ဗမာတွေနေမကဘူးတကဘာလုံးကပေါ့ဒေါ်စုကိုလေးစားပြီးထောက်ခံရတဲ့ဒီထောက်ခံမှုကိုအင်အားဖြစ်အောင်ဖန်တီးပြီးတော့ဒီအင်အားကိုယူပြီးတော့နှာဖန်နဲ့ဆွေးနွေးဖို့ရအောင်အင်အားကိုမဖော်ထုတ်နိုင်တဲ့အတွက်ကျွန်တော်တို့ဟာမအောင်မြင်ဘူးလို့ကျွန်တော်ယူဆဥပမာမန်ဒလာဟာသူဟာတတိရှိရှိထောင်ထဲမှာနေတယ်ဒီနေတဲ့ထောက်ခံမှုကိုအော်လီဗီယန်တမ်ဘိုကအပြင်ဘက်ကနေပြီးတော့အားလုံးကိုသူဆောင်ရွက်သွားတယ်တိုင်းပြည်နိုင်ငံရဲ့ထောက်ခံမှုကိုရတာရောလူလူထောက်ခံမှုကိုရတာရောဒီစီးပွားရေးပိတ်ဆို့မှုကိုအောင်မြင်အောင်လုပ်သွားသူကလုပ်သွားတာသို့တော့ကျွန်တော်တို့ဗမာနိုင်ငံမှာဒေါ်စုရဲ့ထောက်ခံမှုကတကဘာလုံးအင်အားနဲ့ဗမာပြည်လုံးအင်အားမှရှိနေပြီမင်းကျွန်တော်အပြင်မှာရှိနေတဲ့လူတွေအားလုံးဟာဒေါ်စုလောက်တာကိုပဲစောင့်နေ
တယ်။တဘောကတော့ဗမာနိုင်ငံရေးမှာဖြစ်နေတာကမြန်မာစစ်အစိုးရကိုဖိအားပေးဖို့အရင်းမှာနိုင်ငံရေးစစ်ရေးဘက်ပေါင်းစုံကနေဖိအားပေးဖို့ပြက်ကွက်နေတယ်ဆိုတော့ထောက်ပြချက်ပေါ့လေ။အဲ့ဒါနဲ့ပတ်သက်သူကဦးဘူဘူကျော်ငိမ့်အနေနဲ့ဒါသဘောတူတယ်လို့ပြောချင်တာပေါ့
။ဘက်ပေါင်းစုံလောက်ရမယ်ဆိုတော့ကျွန်တော်သဘောတူတယ်။ဘာလို့ကျွန်တော်ကပကြုံအောင်ဆိုင်ရဲ့နီးကိုကျွန်တော်ပို့ပြီးကျွန်တော်သဘောတူတယ်။ဒေါ်စုကလည်းသူဒီအချမ်းမဖက်တာကိုသူဟာဆွဲခံပြီးမယ်ထောက်ခံပြီးမယ်ကျွန်တော်တို့မှားတာကအပြင်းမရှိနေတဲ့လူတွေဟာဒါကိုအယူဆလွဲမှားပြီးတော့လှုပ်တင်လှုပ်ထိုက်တယ်အထူးသဖြင့်ပေါ့ဗျာဒီစစ်ဆိုးရဆိုတာကအာရဆိုတဲ့တင်နာကပြောင်းသွားကလာတယ်လို့ယူဆတဲ့အတွက်သူတို့ကြောက်တာလူတွေအင်အားတကူပဲရှိတယ်ဒီလူတွေအင်အားကိုကျွန်တော်တို့မဖော်ထုတ်နိုင်တဲ့မြတ်ကလည်းပါလို့နားပါကျွန်တော်တို့တိုက်ခံနေကိုရုပ်ကုန်ဆိုင
်ဒီနေရာမှာဟိုစကလုံးအသုံးနှုံးကအကြမ်းမဖက်နဲ့အကြမ်းဖက်ဆိုတော့အကြမ်းဖက်ဆိုတဲ့စကားရက်ကနည်းနည်းလေးတော့ဒါနိုင်ငံတကာအသုံးနှုံးမှာပေါ့နော် terrorism ဆိုတဲ့စကားလုံးနဲ့တွားပြီးတော့နှီးစပ်တယ်လို့ဖြစ်နေတာ哦အဲအဲ့ဒါကြောင့်မလို့လဲလူတော်တော်များများအနေနဲ့ယွန့်နေတယ်လို့ဖြစ်တာပေါ့နော်ဒီနေရာမှာဒီနိုင်ငံရေးစစ်ရေးနီလန်လက်နက်ကင်နီလန်ဆိုတဲ့အသုံးနှုံးကပို့ပြီးတော့တင့်လျော်မယ်ထင်တယ်နဲ့တူတယ
်ကျွန်တော်ကတော့ဟိုဟိုရင်းပေါ့နော်ကျွန်တော်ရဲ့အမြင်ပေါ့နော်ကျွန်တော်အမြင်ကပြောရင်တော့လက်နက်ကင်ကတော့ကျွန်တော်ဒီချိန်မှာလက်တွေမကြဘူးလို့ကျွန်တော်ပြောချင်တယ်ပေါ့နော်သူတို့ကပို့ပြီးတော့ဒီမှာအတွေ့အကြုံရှိတယ်ကျွန်တော်ဆိုလိုချင်တာကဒီအချမ်းမဖက်ဘူးဆိုတဲ့နေရာမှာသူဒီစာရေးစာရေးပြသွားတယ်လို့ပဲเนาะဥပမာစွန့်အောင်ရှင်တွေကိုရိုက်ပလိုက်တယ်ပေါ့ဗျာเนาะလူတူကနေဝိုင်းရိုက်လိုက်တယ်ဒါအချမ်းဖက်တာမဟုတ်ဘူးဒါဟာတကယ်တမ်းကျတော့အချမ်းဖက်တယ်လို့လည်းပြောလို့တော့ရတယ်သို့တော့ဒီဟာကခုခံတဲ့သဘောဖြစ်သွားတာเนาะခုခံစစ်သဘောမျိုးဖြစ်သွားတာပေါ့เนาะဆိုတော့အနုနီးမှာမှာ ရင်ဆိုင်တဲ့ confrontation တော့ပေါ့နော်ဒီရင်ဆိုင်တဲ့နီးဟာအကြမ်းမဖက်တဲ့ရင်ဆိုင်နီးပဲဒါ။ဒါဆိုလူလူအင်ဟာအကြမ်းမဖက်တဲ့တင်းနဲ့ပြစ်ပြီးတော့ကျွန်တော်တို့တင်းနဲ့ဖောက်ပြီးတော့ပြန်တိုက်တာမဟုတ်ဘူး။လူလူအင်အားနဲ့ပြန်တိုက်တဲ့ခါမှာအကြမ်းမဖက်ပေမဲ့ confrontation တော့ပေါ့နော်လူလူအင်အားနဲ့ရင်ဆိုင်တဲ့ confrontation နီးကိုကျွန်တော်တို့တွန်းရမယ်။ဒါကျွန်တော်ရဲ့ပုံကိုယ်ရေးခံယူချက်ပါ။
ဒီနေရာမှာဗမာပြည်ကပြည်သက်တွေဆိုလို့ရှိရင်ဒီစောမကinternet online ပေါ်မှာဆိုတော့တော့အင်္ဂလိပ်ဘာသာနဲ့လည်းရေးထားတယ်ဆိုတော့စောစောကဥပမကျော်ငင်းပြောပြလိုက်တဲ့ဒီစွမ်းအားရှင်လိုကိစ္စမျိုးအတိမှမဟုတ်လေဒီထက်မှရေးထားတာကတော့အဓိကကတော့မြန်မာနိုင်ငံမှာလူလူလှုပ်ရှားမှုတွေလုပ်နေကြတဲ့သူတွေကအကြမ်းမဖက်တဲ့တိမ်မွေးတဲ့နည်းနဲ့လှုပ်ရှားနေကြချိန်မှာစစ်တပ်နဲ့စစ်တပ်ရဲ့နောက်လိုက်ဒီစွမ်းအားရှင်လိုအဖွဲ့အစည်းတွေကနေပြီးတော့ဝင်ပြီးရိုက်တာတွေအကြမ်းဖက်တာတွေလှုပ်လာကြတယ်အဲ့ဒီနေရာမှာဒီစွမ်းအားရှင်ဆိုတဲ့အဖွဲ့အစည်းတွေကလည်းတကယ်တမ်းကြလို့ရှိရင်ဒီလူတွေကရက်ကွက်ထဲမှာနေနေကြတဲ့လူတွေအကုန်လုံးသိနေကြတဲ့သူတွေပဲဒီလူတွေရဲ့ဒီလိုမတရားလုပ်ရက်တွေကိုဒီအတွင်းသီးဒီရက်ကွက်ထဲကလူတွေအနေနဲ့ငုံခံမနေဘဲနဲ့စုံမမှုတွေလုပ်မယ်စုံမပြတာတွေလုပ်လိုက်မယ်ဆိုလို့ရှိရင်ဒီစွမ်းအားရှင်တွေအနေနဲ့လည်းဒီလောက်အထိအတင်ရဲလာမှာမဟုတ်ဘူးဆိုပြီးတော့ဒီအခုစောင်းမရှင်ကရေးထားတာပါအဲ့တော့တကယ်လို့ဒါဒီလိုအပြန်အလှန်တိုက်ခိုက်မှုတွေလုံးမဲ့အကျန်းဖက်မှုတွေပေါ်လာစေရင်ဒါတန်ရလဲမလီနိုင်ဘူးလား
နှစ်ခုရှိတယ်လေဆိုတော့ကျွန်တော်ကတော့ဒီဆောင်းလာရှင်တင်ပြတော့ကျွန်တော်လက်ခံတယ်ဒါကျွန်တော်သဘောတူတယ်ဘာကြောင့်သဘောတူရလဲဆိုတော့အခုကျွန်တော်ကသူရေးသလိုပဲပေါ့ကျွန်တော်ကတစ်ဖက်တည်းဖြစ်နေတာနော်ဘာနဲ့သွားတူလဲဆိုတော့မင်းသားနဲ့လူကျန်းလို့လာဖြစ်နေတာပေါ့ကျွန်တော်ကအနူနီးနဲ့ကပြနေတယ်လူကျန်းကရိုက်မယ်ပုတ်မယ်တတ်မယ်ဖြတ်မယ်လုပ်နေတယ်ပေါ့ဆိုတော့ तू ကပို့အတင့်ရင်းလာတာအမှန်မဲ့ဆိုတော့ခုနလိုဟိုခုကျွန်တော်တို့ဖြစ်နေတာကလည်းကျွန်တော်တို့စိတ်ဓာတ်အရာပေါ့နော်စိတ်ဓာတ်ကလည်းငါတို့လုံးသမျှခံရမယ်ငါတို့လုံးသမျှဆိုသူတို့အပိုအတင့်ရဲလာတာရှိတယ်မလုပ်တဲ့အတွေ့ကျွန်တော်တို့ကဟလာဒီ participant ရိုက် knowledge participant ပေးလိုက်မယ်ဆိုတဲ့ပုံမျိုးဆက်ဆံလို့ရှိရင်ကျွန်တော်တို့ဘယ်အနေနဲ့လဲနော်ခါးတဲ့လူနဲ့စိတ်ဓာတ်ကြဆရာရှိတယ်ကျွန်တော်တို့ဒီ2010မှာကျွန်တော်တို့ဒီဟိုမဲပေးတဲ့လူတွေကိုကြောက်သွားအောင်ယွန့်သွားအောင်ဒီလူတွေကပုံပြီးတော့လက်တင်လာနိုင်တယ်တောင်းရှိတယ်ဆိုတော့ဒီဟာကစိတ်ဓာတ်ပိုင်းဆိုင်ရာစစ်ဆင်မှုဖြစ်လာတယ်ဆိုတော့စိတ်ဓာတ်ပိုင်းဆိုင်ရာစစ်ဆင်မှုဖြစ်လာတဲ့ခါမှာငါတို့လို့ရင်ရပါလားမခံမဲနဲ့လို့ရင်ရပါလားဆိုတဲ့စိတ်ဓာတ်ဝင်လာတဲ့အခါကျလို့ရှိရင်လူတွေဟာအတက်လာတယ်နော်ဆိုတော့အတက်လာတဲ့ခါကျတော့သုံးဝရှင်နေနေနဲ့လည်းဒီလိုမတရားမလုပ်ရတဲ့အပိုင်းပါလာတဲ့ခါပေါ့နော်ဆိုတော့ဒီအတွက်ကိုဒီတန်တရားလဲနေတဲ့ဝတ်ကျွေးရနေကျွန်တော်တို့တိုက်ပြီးထွက်မလားနော်ဒါမှမဟုတ်ဘီငုံမိခံပြီးနောက်အနည်း20အနည်း30အနည်း40အနည်းတရာကျွန်တော်ခံမလားဆိုတဲ့ဟာကိုကျွန်တော်ကစဉ်းစားရမှာပေါ့ဆိုတော့ငုံမခံဘူးဆိုရင်သူတို့နောက်ဆုတ်သွားတဲ့ဟာရှိတယ်လူတွေကပို့ပြီးတော့စိတ်တက်တက်လာဆရာရှိတယ်အခုကျွန်တော်တို့ဒီစစ်တပ်ကကျွန်တော်တို့အားလုံးကိုရိုက်သွင်းထားတာကအာမထူတော့ပါဘူးကွာဆိုတဲ့စိတ်တက်ပေါ့နော်ဒီစိတ်တက်ကိုကျွန်တော်တို့ပြောင်းပြေဖို့လိုတယ
်ဒီစောင်းမကအနှစ်ချုပ်အားဖြင့်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီအကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုဟာမအောင်မြင်ဘူးဆိုတဲ့အကြောင်းကိုထောက်ပြထားပြီးတော့ဒီအကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုတစ်ခုတည်းနဲ့တော့ရည်မှန်းချက်ရမှာမဟုတ်တဲ့အတွက်မဟာပြူဟာပြောင်းမာတော့ဆိုတဲ့သဘောမျိုးလှုံ့ဆော်ထားတဲ့စောင်းမားပုံစံဖြစ်နေတော့ဒီအခြေအနေပေါ်ကိုအတိုက်ခံနေနေနဲ့ဘလို့တုံ့ပြန်လာမယ်လို့ယူဆလဲ
ဟိုအတိုက်ခံနေနေတော့ကျွန်တော်တော့ဟိုကျွန်တော်ရဲ့ဟိုအပြင်မပြောတော့ဘူးเนาะတိုက်ခံနေနေရတာတော့ရှင်ပြောရင်ဒီလိုအဆင့်မြင့်တဲ့ strategy ဟိုဖြောင်းမှုဆိုတာအမှန်အားနဲ့ပါလေဒါကျွန်တော်အမြင်ပြောတာပါတိုက်ခံဆိုအပြင်ဘက်မှာရှင်နေတဲ့တိုက်ခံတွေကိုကျွန်တော်ပြောတာပါကျွန်တော်ကတော့ဗိုလ်ချုပ်အောင်ဆန်းလန်းစင်ကိုပို့သဘောကျတယ်ဗိုလ်ချုပ်အောင်ဆန်းလန်းစင်ကိုပို့သဘောကျတယ်ဆိုတာဘာလဲဆိုတော့ဗိုလ်ချုပ်အောင်ဆန်းဟာသူကဒီတနက်ဆိုဖြာပြီးချိန်ကြောက်ထားတယ်အင်္ဂလိပ်ကိုဟုတ်လားမင်းတို့ငါ့ကိုလုံရင်ငါတို့တော်လှန်မယ်သူတော့မတော်လှန်ခြင်းမင်းနဲ့အနုနည်းနဲ့ရအောင်နော်တွေးဆဆွေးနွေးခြင်းနဲ့သူကဆွေးနွေးသွားတယ်အင်္ဂလိပ်ကမင်းတို့မရရင်မပေးရင်ငါတို့ချမယ်ရရင်ရမရရင်ချဆိုတာပြောသွားပြီမယ်မချတာပဲနဲ့ရအောင်ယူသွားတယ်ဆိုတော့ဒီနီးဟာအမတန်သိမ်မွေးတဲ့နီးပါဆိုတော့ဒီဒေါ်စုကတပတ်ကပြောနေပြီမယ်တွေးဆဆွေးနွေးတဲ့လုပ်နေပြီမယ်ဒေါ်စုကိုပံ့ပိုးပေးဖို့အတွက်ကိုအင်အားလိုတယ်ဆိုတော့ဒေါ်စုအနေနဲ့ကဒေါ်စုကအပန့်ခံထားတဲ့ဒီအထင်းထင်းခံထားတဲ့အချိန်တွေမှာဒီလိုမပေါ်ထုတ်နိုင်တော့ကျန်တဲ့ပေါ်ထုတ်ဖို့ခေါင်းဆောင်တွေအားလုံးဟာရှင်းရှင်းပြောရင်တော့ဒီအကွက်ကိုမမြင်ဘူးပေါ့နော်မမြင်မဲနဲ့အားလုံးဟာချမ်းဖက်ဖက်ပင်နေပြီးအော်နေတဲ့အတွက်ဒီဒေါ်စုရဲ့ထောက်ခံမှုအင်အားကိုမပေါ်ထုတ်နိုင်တဲ့အတွက်ကျွန်တော်တို့အခုတီးလို့အချိန်နေဖြစ်တယ်လို့ကျွန်တော်ယူဆတယ်ပေါ့ဆိုတလန်းသွားမဖြစ်သင့်ဘူးပေါ့နော်တလန်းသွားမဖြစ်သင့်မဲနဲ့ကျွန်တော်တို့ဘက်ပေါင်းစုံလို့တင်ဒီမဟာပြည်ခေါ်တော့စဉ်းစားသင့်တယ်ဆိုတော့ကျွန်တော်လက်ခံတယ်
ဒီပြည်ပမှာရှိနေတဲ့အဖွဲ့အစည်းတွေအများစုအနေနဲ့ဒီသူတို့ကိုကြောထောက်နောက်ခံပေးထားတဲ့ နိုင်ငံရေးအခြားအဖွဲ့အစည်းတွေကလည်းဒီအကြမ်းမဖက်မူဝါဒကိုပဲပို့ပြီးအသားပေးတဲ့အဖွဲ့အစည်းတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီစီးလန်းစင်တို့ဒါလက်နက်ကင်လန်းစင်တို့ဆိုတာကိုဟိုဆွဲကင်မှုတွန့်ဆုတ်နေကြတယ်ဆိုတဲ့သဘောမျိုးလည်းပေါ်ပြထားတွေ့ရတယ်လीအဲ့ဒါနဲ့ပတ်သက်လို့ရော
ဟိုအဲ့ဒါတော့ဟုတ်တယ်ကျွန်တော်လည်းကျွန်တော်ဟိုသမ္မတဘုရားနဲ့တွေ့တော့ဟောပေါ့နော်ကျွန်တော်အခုနောက်ဆက်တွဲကျွန်တော်ဒီအမေရိကန်နဲ့တွေ့တော့အားနေမှာကျွန်တော်အမေရိကန်ဆိုရအောင်အများကြီးဝေဖန်ခဲ့တယ်ဝိမန်နေဆိုတော့ဒီအမေရိကန်ပြည်တော်စုဟာအကြမ်းဖက်တဲ့နည်းနဲ့သူ revolution နည်းနဲ့သူတို့လွတ်လပ်ရေးရလာတာရလာပြီးမှသူတို့ဟိုဒီအကြမ်းဖက်တဲ့နည်းကိုသူများနိုင်ငံတွေပြောနေပြီမြင်သူတို့ကြတော့ဒီနေ့ဒီအီရတ်မှာတိုက်နေတော့မှာပေါ့နော်ဆိုတော့ဒါတွေဟာရှင်းပြောတာ hypocrisy ခေါ်တာပေါ့နော်ဟာလာငါတို့ကတော့ငါတို့အကျိုးချီလာလို့ရှင်တော့ငါတို့ကအကြမ်းမဖက်တဲ့နည်းကိုမှုစရာမလုပ်ဘူးအဲမင်းတို့ကတော့အကြမ်းမဖက်တဲ့နည်းနဲ့ပဲလှုပ်ဆိုတဲ့အပိုင်းနေရှိတယ်ပေါ့နော်ဆိုတော့ဒီဟာတွေကတော့အတိုင်းအတာတစ်ခုတည်းပေါ့နော်သူတို့ပြောတိုင်းလဲကျွန်တော်တို့ကလှုပ်ဆရာမလုပ်ပါဘူးနော်ဒါပေမဲ့ကြေတနာကဘာဖြစ်လဲဆိုတော့အပြင်းမရှိတဲ့လူတွေဟာကိုယ့်အကူကိုးကျင်တဲ့စိတ်မရှိဘဲနဲ့ပြည်ဝပဲအားကိုးကျင်တဲ့စိတ်ဒီရက်တီဖို့တက်ပါသူတို့အားကိုးရတဲ့အချိန်တွေဖြစ်လာတဲ့အခါကျတော့ဒီပြောင်းညံ့ချက်ဝင်လာတာပေါ့ဥပမာဒီcuts လို့ခေါ်တဲ့ Turkey market စတိုင်းနေတဲ့ PKK ဆိုတာเนาะဒီကမ္ဘာလုံးမှာရှိနေတဲ့ cuts တွေအားလုံးကစုပြီးတော့ဒီ PKK ကိုပတ်ထောက်ခံထားတဲ့အတွက်သူတို့မှဘာပစ္စည်းမှအချွင်းရမရှိဘူးလက်နက်တွေအားလုံးအကုန်လုံးရနေတယ်အခုတားနဲ့ချီပြီးတော့အပြင်ရောက်နေတဲ့ပမာတွေဟာကျွန်တော်တို့မငြိမ်ညွတ်ပဲနဲ့ဒီအင်အားကိုမတီးဆောင်းနိုင်တဲ့အတွက်ကျွန်တော်တို့ရက်တည်မှုအတွက်တောင်မှဟာလာဟိုအပြင်မှာရှိနေတဲ့လူတွေကျွန်တော်ပြောတာပါတောင်းစားနေရတဲ့ဘုရားရောက်တဲ့ခါကျတော့သူတို့ပြောတာကျွန်တော်တို့နားခံရတဲ့သဘောလားဖြစ်တာပေါ့နော
်မြန်မာနိုင်ငံရေးလှိလာသူဥပပိုလ်ကျော်ငင်းကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တန်းလွင်ထောင်းပါ